ကိုဗစ်-19ကာယောဂါကြောင့်ရုတ်တရက်ပြန်လာကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကပ်ဘေးကနေပြီးစားွယ်နိုင်မှုအတွက်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဖူလာသမဂ္ဂကအကူအညီပေးနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နေဆက်တွေကနေပြောင်းလဲလာကြတဲ့အလုပ်သမားတွေကြုံနေကြရတဲ့အလုပ်သမားနဲ့လူမှုစီးပွားပြဿနာတွေကြီးလဲအောင်လို့ဖူလာသမဂ္ဂဦးဆောင်တဲ ်ဒီဆိုင်ရာပညာပေးလက်ကမ်းစာဆောင်တွေဖြန့်ဖြီးပေးခဲ့တယ်လို့အခုလိုပြန်လာကြတဲ့အလို့သမားတွေအပေါ်မှာခွဲခြားမှုမရှိအောင်ကြိုးပမ်းခဲ့တယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။သူတို့အနေနဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့အပြင်ရှမ်းပြည်နယ်၊ချင်းပြည်နယ်၊မွန်ပြည်နယ်၊အေရဝတီတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီးနဲ့မန္တလေးတိုင်းဒေသကြီးတို့မှရှိတဲ့အရက်ဖက်အဖွဲ့တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါရယ်။ဧပြီလ16ရက်နေ့အထိမြန်မာနိုင်ငံကိုပြန်လာတဲ့အလုတ်သမား4600နီးပါးရှိတယ်လို့အစိုးရကပြောတဲ့အထက်မှာ35ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။